အမေရိကန်နဲ့မက္ကဆီကိုကြားနယ်စပ်တိုင်းဒေသကြီးနဲ့ပတ်သက်ပြီးအငင်းပွားမှုရဲ့ဆက်ပြီးဖြစ်နေတဲ့အတွက်အစိုးရအရင်ကတည်းကတိုင်းညှိနှိုင်းထားရတာတရင်းကားပတ်တဲ့ဝင်လာတော့မှဖြစ်ပါတယ်။ဒါပေမဲ့ချက်တပလီနေ့အထိအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီတို့ကြားအပြန်အလှန်အဖြစ်တွေတင်နေကြဆဲဖြစ်ပါတယ်။အောက်လွှတ်တော်နဲ့အထက်လွှတ်တော်ကဒီမိုကရက်အမတ်အများပြားကသဘောတူညီမှုရအောင်လုပ်ချင်နေပေမဲ့သက်တော်ဥက္ကဋ္ဌနန်စီပလိုစီကသူတို့ကိုနှိမ့်နှံခွင့်မပေးဘူးလို့သမ္မတထရမ့်ကကာဝေးဌာနမှာပြောကြတယ်မင်းကွန်းမှာပြောပါတယ်ဒီမိုကရက်အမတ်တွေအနေနဲ့တိုင်းပြည်အတွက်မှန်ကန်တဲ့အရာကိုလှုပ်ဆောင်မှုရှေ့ကိုဆန်းလာမယ်လို့သူပြောလင့်ကြောင်းနဲ့နိုင်ငံတကာမှန်ကန်တဲ့အရာကနေဆက်လုံခြုံရေးကိုခိုင်မာဆုံးအဆင့်ဖြစ်အောင်လုပ်ဖို့လို့လည်းပြောပါတယ်ဒီမိုကရက်တွေကလည်းအစိုးရအရင်ကပြန်ဖွင့်လာတဲ့နေဆက်လုံခြုံရေးကိုပိုထိအောင်လုပ်ဖို့သူတို့ဘက်ကနှိမ့်နှံမှုတွေခိုင်ခိုင်မာမာလုပ်မှာဖြစ်ကြောင်းဒါပေမဲ့နေဆက်တိုင်းကံမှုကထိအောင်မှမရှိပဲအလဟတ်တဖြုံးတာမျိုးဖြစ်နေသလိုအမေရိကန်ရဲ့ပုံရိပ်လည်းထိခိုက်စေတယ်လို့ပြောပါတယ်ထိုက်တန်ဒီမိုကရက်တဲ့ပါတီဝင်အထက်တော်ဥက္ကဋ္ဌနန်စီပလိုစီကတော့သမ္မတထရမ့်ရဲ့နေဆက်တိုင်းဟာဇင်ကန်ဖြစ်စီလို့အပေါ်ဖြစ်နေပြီးဒီကဲငွေကုန်ချေးကျတိတ်မခံနိုင်ဘူးလို့ပြောပါတယ်